ကျွန်တော်ဒီနေ့မှဆက်လက်ပြီးတော့မှဆုတောင်းခြင်းလေးနဲ့ပတ်သက်ပြီးတော့အထူးသဖြင့်သခင်ယေရှုခရစ်ရဲ့နာမတော်နဲ့ဆုတောင်းခြင်းဆိုတဲ့အရာလေးကိုအနည်းငယ်လေးဆင်ခြင်ဖို့ဖိတ်ခေါ်ချင်ပါတယ်။ဆိုတော့သခင်ယေရှုကသူ့ရဲ့တပည့်တော်တွေကိုပြောပါတယ်။သင်တို့ဒီငါ့ရဲ့နာမကိုအမိပြုလျက်ဆုတောင်းသမျှအတိုင်းငါပြုမည်လို့ပြောတယ်။ခမည်းတော်ဒီသားတော်ဖြစ်ပုံထင်ရှားခြင်းရှိမည်အကြောင်းငါလုပ်မယ်။ဘုရားတင်ငါ့နာမကိုအမိပြုပြီးတစုံတစ်ခုသောစုကိုတောင်းလျင်တောင်းသည့်အတိုင်းငါပြုမယ်လို့သခင်ယေရှုပြောပါဒါသခင်ယေရှုပြောတဲ့စကားဖြစ်တယ်။ဒါကြောင့်မလို့ကျွန်တော်တို့ယုံကြည်သူတွေခရစ်ယာန်တွေဆုတောင်းတဲ့အခါမှာအမြဲတမ်းသခင်ယေရှုနာမအားဖြင့်ဆုတောင်းနေဆိုပြီးမှကျွန်တော်တို့အဆုံးသတ်တတ်ကြပါတယ်။ဒါပေမဲ့နာမတော်အားဖြင့်ဆုတောင်းနေဆိုတာကကျွန်တော်တို့တောင်းချင်ရာတွေစိတ်တွေပြုစုပြီးမှအဆုံးမှာယေရှုနာမ၌ဆုတောင်းပါ၏ဆိုတာလည်းပဲမဟုတ်ဘူး။ဒါလေးကိုကျွန်တော်တို့ဒီတကွာအနေနဲ့ဆင်ကျင်ဖို့ဒီကနေ့ဖိတ်ခေါ်ခြင်းနဲ့။ဘာကြောင့်လဲဆိုရင်ဒီကျမ်းစာက one of the most abused scripture verse အလွဲသုံးစာလုတ်ခြင်းအခိုင်အယာဆုံးကျမ်းပိုင်ထဲမှာလည်းပါပါတယ်။ဘလောက်ထိကြောင့်မှအလွဲသုံးစာလုတ်ကြတယ်လဲဆိုရင်ကျမ်းစာပြောတယ်။သခင်ယေရှုကပြောတယ်ငါ့နာမနဲ့ဆုကိုတောင်းနေဆိုရင်တောင်းတဲ့အတိုင်းငါပြုမယ်လို့ပြောထားတဲ့အတွက်ယေရှုခရစ်ရဲ့နာမတော်အားဖြင့်ဆိုပြီးတော့တောင်းတကြတဲ့တောင်းခြင်းတွေတွင်တင်ခြင်းတွေရှိပါတယ်ဒါမဲ့ကျွန်တော်တို့ရဲ့အသက်တာထဲမှာယေရှုခရစ်ရဲ့နာမတော်အားဖြင့်ဆုတောင်းခြင်းဆိုတဲ့အရာလေးကိုဆင်ခြင်တဲ့ကမှာဘာမဟုတ်တဲ့အရာလေးကိုကျွန်တော်တို့အရင်ဆင်ခြင်ဖို့အရေးကြီးပါတယ်ဆိုတော့ကျွန်တော်တို့ဒီယာကုပ်ဩဝါဒစာခန်းကြီးလေးငယ်သုံးမှာမင်းတို့ဟာတဲ့ဆုတောင်းလို့ရှင်ကာမဂုဏ်ခံစားဖို့ရန်အတွက်အလွယ်တောင်းတော့ကြောင့်မရကြဘူးလို့ပြောပါတယ်။ဒါကြောင့်ကျွန်တော်ရဲ့ဆုတောင်းခြင်းတွေကပွန့်ပွန့်လင်းလင်းနဲ့ကိုယ့်ကိုစဉ်းစားပါ။ကျွန်တော်အဆုအမြဲတမ်းတောင်းနေပဲတောင်းတဲ့အတိုင်းအမြဲတမ်းရသလား။ဆုတောင်းတဲ့အတိုင်းအမြဲတမ်းဖြစ်သလား။ဆိုယေရှုခရစ်ရဲ့နာမနဲ့ဆုတောင်းနေဆိုတဲ့အရာလေးကိုကျွန်တော်တို့ကဆင်ခြင်တဲ့ကမှာပထမတစ်ခုအနေနဲ့ကျွန်တော်ဆင်ခြင်းစေချင်တယ်ဘာလဲဆိုရင်မဟုတ်တဲ့အရာယေရှုခရစ်ရဲ့နာမနဲ့တောင်းနေဆိုတော့ကျွန်တော်ရဲ့ကာမဂုဏ်ခံစားဖို့ကိုလိုချင်တာရဖို့ကိုဖြစ်ချင်တာဖြစ်ဖို့မဟုတ်ဘူးဆိုတော့လေကိုကျွန်တော်တို့သတိရဖို့ရည်ကြည်ပါတယ်ဥပမာနာမတော်ဆိုတာမော်ဆန်တဲ့တကူစကားမဟုတ်ဘူးတနည်းအားဖြင့်ပြောချင်တာဘာလဲဆိုတော့ကျွန်တော်တို့လိုချင်တဲ့အရာတွေအလုံးကိုစည်ရင်ပြုစုပြီးမှအဆုံးမှာနာမတော်နိုင်လို့ပြောလိုက်ရုံနဲ့လိုချင်တာရမှာမဟုတ်ဘူးတောင်းနေရရမှာမဟုတ်ဘူးမော်ဆန်တဲ့စကားမျိုးမဟုတ်ဘူးနာမတော်နဲ့ဆုတောင်းတဲ့စကားမျိုးမဟုတ်ဘူးဆိုတော့ဒါကြောင့်မလို့ကျွန်တော်တို့ရဲ့ဆုတောင်းခြင်းကအဲ့လိုဘီးစလွယ်ဖြစ်တယ်လို့မဖြစ်အရေးကြီးတယ်နောက်တစ်ခုကနာမတော်နဲ့ဆုတောင်းတဲ့ဆိုတာအဆုံးသက်စကားလည်းမဟုတ်ဘူးပြီးတော့အာမခံစကားလည်းမဟုတ်ဘူးပြောချင်တဲ့အတိပ္ပယ်ကကျွန်တော်တို့ခုနပြောသလိုပေါ့ကျွန်တော်ဆုတောင်းခြင်းရဲ့အဆုံးသက်မှာဒီထားရမယ်အဆုံးသက်ရမယ်ဆိုတဲ့အရာမျိုးလည်းမဟုတ်ဘူးဒါကြောင့်မလို့တချို့တွေဆိုရင်ဘလောက်ထိတောင်ရှိလဲဆိုရင်ဆုတောင်းတယ်ဆုတောင်းခြင်းအပြီးမှာနာမတော်၌ဆုတောင်းပါတယ်ဆိုတာမပိုင်အာမင်မထူးနိုင်ဘူးအာမင်မထူးတတ်ဘူးဟာ तू ကနာမတော်နဲ့ဆုမတောင်းဘူးဆိုပြီးတော့မှအဲ့လိုမျိုးခံယူရတဲ့သူတွေခံစားတတ်တဲ့သူတွေအများကြီးရှိတယ်။ဆိုတော့နာမတော်နဲ့ဆုတောင်းနေဆိုတော့ဆုတောင်းခြင်းအဆုံးမှာတခင်ယေရှုနာမအားဖြင့်ဆုတောင်းပါတယ်ဆိုတော့ဇကလုံးပါမှပဲစစ်မှန်တဲ့ဆုတောင်းခြင်းဖြစ်တယ်လို့အတိအကျကြီးသတ်မှတ်လို့တော့ရတာမဟုတ်ပါဘူး။အဲ့လိုပြောလို့နော်ဆုတောင်းခြင်းလို့တောင်းပြီးတော့မှဘယ်လိုပဲဆုံးသက်ဆုံးသက်လုပ်ပါလို့လဲကျွန်တော်အပေးအမြတ်လုပ်တာလည်းမဟုတ်ပါဘူး။အမတော်နဲ့ဆူတောင်းနေဆိုအခုလည်းကျွန်တော်တို့ဆူတောင်းနေကြတာပဲဒါပေမဲ့ဒီအရာကိုကျွန်တော်တို့ပို့ပြီးတော့မှလေးလေးနက်နက်နဲ့နက်နက်နဲ့နဲ့ကျွန်တော်တို့ဘာလဲဆင်ခြင်နိုင်မလဲဆိုတာလေးကိုပဲကျွန်တော်ဆွေးနွေးချင်တာဖြစ်တယ်ဆင်ခြင်ဆင်ခြင်ဖြစ်ပါတယ်ဘာကြောင့်လဲဆိုလို့ရှိရင်ကျွန်တော်တို့လူသားတွေကအလွဲသုံးစားလွတ်တဲ့နေရာတလွဲခံယူတဲ့နေရာမှာကျွန်တော်တို့အရန်တော်ပါတယ်ဆိုကျွန်တော်တို့ဒီနာမတော်နဲ့ဆူတောင်းနေဆိုတဲ့အရာလေးကိုကျွန်တော်တို့စဉ်းစားတဲ့အခါမှာအထူးသဖြင့်နာမတော်ဆိုတဲ့အရေးပါခြင်းနာမတော်နဲ့ဆုတောင်းနေဆိုတော့အရေးပါတဲ့အရာလေးကိုကျွန်တော်တို့ကျမ်းစာရှုတောင်းနေအနေငယ်လေးကျွန်တော်နည်းနည်းဆွေးနွေးခြင်းနဲ့ဆိုတော့နာမတော်လို့ပြောတဲ့အခါမှာဒီအရေးပါတယ်ပထမတစ်ခုကဘာလဲဆိုရင်ကိုယ်ပိုင်လက္ခဏာကိုယ်ပိုင်ဘဝ identity တစ်ခုဖြစ်တယ်
နာမည်ရှိတယ်ဆိုတာကအဲ့ဒီနာမည်ရဲ့နောက်ွယ်မှာအတိတ်ပဲရှိတယ်အဲ့ဒီအရာကလူဟာဘလို့လူစားမျိုးဖြစ်တယ်လဲဆိုတာကိုဖော်ပြတယ်ကိုယ်ပိုင်လက္ခဏာတစ်ခုလိုမျိုးဖြစ်တယ်ယာကုပ်ကသူ့အကိုအဲ့တော်ရဲ့ဒီချက်ပနောက်ကိုကိုင်းမင်းထွက်လာတဲ့သူကိုယာကုပ်လို့ခေါ်တယ်အဲသူကို deceiver နော်လိမ်လည်လည်းဖျားသူလို့လည်းခေါ်တယ်ဘာကြောင့်လဲဆိုတော့ဒါသူ့ဘဝသူ့အကိုရဲ့ပထမမွေးခြင်းတာဝူအရာကိုလှည့်ဖျားပြီးမှယူခဲ့တဲ့သူနော်နာမည်တွေနာမည်ရဲ့နောက်ွယ်မှာသူ့ရဲ့ identity သူဟာဘယ်လိုလူစားမျိုးဖြစ်တယ်လဲဆိုတဲ့အရာပါတယ်ဒါကြောင့်နာမည်ဆိုတော့အရင်အရေးကြီးတယ်ပြည့်တဲ့ခါမှာအဲ့နာမည်မှာနာမမှာအခွင့်အာဏာဆိုတာရှိတယ်ဆိုတော့တမန်တော်တွေကသခင်ယေရှုခရစ်ရှင်ပြန်ထမြောက်ပြီးတော့မှကောင်းကင်ပြန်တက်သွားပြီးနောက်ပိုင်းမှာတန်ရှင်သောဝိညာဉ်တော်နဲ့ပြည့်ဝပြီးတော့မှတရားဟောတယ်တရားဟောတဲ့ခါမှာကြမ်းတက်စရာတွေဖာရီရှဲတွေဆိုကြမ်းတက်စရာဖာရီရှဲတွေဆိုတော့ properly သူတို့တည်တည်ချာချာစနစ်တကျနဲ့သူတို့ရဲ့ယုဒထုံးစံတန်းဖြစ်လာပြီးမှ authorityတင်ကြားခွင့်ရသောသူ authority ရှိတဲ့သူအခွင့်အာဏာရှိတဲ့သူဖြစ်လာတဲ့သူတွေဖြစ်တယ်အဲ့တော့သူတို့တွေကတမန်တော်တွေကသူတို့ဒီတမန်တော်တွေဆိုတာကလွန်ခဲ့တဲ့เนาะလွန်ခဲ့တဲ့အပတ်တိကငါးမှန်းသမားတွေလေလွန်ခဲ့တဲ့အပတ်တိကတော့ဒီလိုပဲနိစ္စန်တူကเนาะဘဝကိုယုံခံပြီးအသက်ဝန်းကျင်တစ်ခုမှလှုပ်ဆောင်ပြီးမှကျင့်လည်နေတဲ့သူတွေလေအခုချိန်မှာသူတို့ကတကောနမိတ်လက္ခဏာတွေကိုလုတ်ဆောင်ပြီးမှတရားဟောနေတယ်ကိုပြောတဲ့ခါမှာသူတို့မေးတဲ့မေးခွန်းလေးတစ်ခုပါလဲဆိုရင်မင်းတို့ဟာအဘယ်သူရဲ့နာမနဲ့အခုမင်းတို့လုပ်နေတာကိုလုပ်နေတယ်လေလို့သူတို့မေးခွန်းမေးပါတယ်အဲ့ဒီကအဲ့ဒီနာမည်ရဲ့နောက်ွယ်မှာ authority ဆိုတဲ့အခွင့်အာဏာရှိတယ်ပြီးတဲ့ခါမှာနာမည်တွေရဲ့အရေးပါဝင်ကပါလဲဆိုရင်အဲ့ဒီသူရဲ့နာမအမည်တွေကဘုရားသခင်ရဲ့ကျေးဇူးတော်သာသနာကိုလည်းတနည်းတစ်ပုံဖော်ကျူးတယ်ဆိုတဲ့အရာကိုကျွန်တော်တို့တွေ့ရပါတယ်ရှိမုံဘာယောနာမင်းနာမည်ရှိမုံဖြစ်တယ်ဒါပေမဲ့အခုချိန်ကစပြီးတော့မင်းရကြောက်ဖြစ်မယ်ပေတူလို့ခေါ်မယ်အဲ့ဒီပုံမှာငါအသင်းကိုငါတည်ဆောင်မယ်ရွယ်ချက်နဲ့ဘုရားသခင်သူလှုပ်ဆောင်မယ့်အရာအတွက်နာမည်ရပြောင်းလဲရှိတယ်အာဗျံကနေပြီးတော့မှအာဗျံဟန်ဆိုပြီးမှပြောင်းတယ်ယာကုပ်ကနေပြီးမှဣတီလာဆိုပြီးတော့မှဘုရားသခင်ကသူလှုပ်ဆောင်သွားမဲ့အရာအတွက်အဲ့ဒါကိုပေါ်လွင်အောင်ဘုရားသခင်ကသူရဲ့နာမည်ကိုလို့ပြောင်းပေးလို့ရှိရဲဆိုတော့ကျွန်တော်တို့တွေ့ရပါတယ်။ဒါလေးကိုကျွန်တော်ဘာကြောင့်ဆွေးနွေးတယ်လဲဆိုလို့ရှိရင်သခင်ယေရှုခရစ်ရဲ့နာမတော်နဲ့ကျွန်တော်တို့ဆုတောင်းတဲ့အခါမှာကျွန်တော်တို့ရဲ့တောင်းဆိုခြင်းကျွန်တော်တို့ရဲ့တောင်းလျှောက်ခြင်းကအဲ့ဒီဇကလုံးဇကစုတခုတာတာနဲ့ပဲအသုံးပြုခြင်းမဟုတ်ပဲနဲ့ယေရှုခရစ်ရဲ့နာမတော်နဲ့ဆုတောင်းခြင်းဆိုတဲ့အထက်မှာယေရှုခရစ်ဟာဘသူဖြစ်တယ်လဲဆိုတာကိုယဉ်နီကျွမ်းဝင်ခြင်းထဲကနေပြီးမှတောင်းတခြင်းတောင်းခြင်းဆိုတာကိုဆင်ခြင်ဆင်ခြင်ဖြစ်ပါတယ်ယေရှုခရစ်တော်ရဲ့နာမနဲ့ဆုတောင်းတယ်ဆိုတာကသခင်ယေရှုခရစ်၌အခွင့်အာဏာ authority ရှိတယ်ဆိုတာကိုကျွန်တော်တို့သခင်ယေရှုခရစ်ရဲ့အခွင့်အာဏာကိုကျွန်တော်တို့မျှကိုကိုးစားပြီးမှတောင်းလျှောက်ခြင်းဖြစ်တယ်။ပြုသခင်ယေရှုကလည်းပြောပါတယ်ခုနကျွန်တော်ဖတ်သွားပြီ။ငါအားဖြင့်ခမည်းတော်သည်ထင်ရှားဘုံထင်ရှားခြင်းရှိမိအကြောင်းဆုတောင်းမှုပြောတယ်။ဆိုတော့ဘုရားသခင်ရဲ့လှုပ်ဆောင်မဲ့အရာအတွက်ဘုရားသခင်ရဲ့ကြီးစွာသောသာသနာအတွက်ကိုကျွန်တော်တို့သခင်ယေရှုနာမ၌ဆုတောင်းခြင်းဖြစ်တယ်ဆိုတာကိုကျွန်တော်အထူးသဖြင့်ပြောချင်ပါတယ်။ဒါကျွန်တော်တို့ဒီဂျမ်ပါလီ၃ခုကျွန်တော်တူတူကဆင်ခြင်ခြင်းနဲ့သခင်ယေရှုကကျွန်တော်တို့အတွက်ကြားခံဆူတောင်းပေးရသူဖြစ်တယ်ကျွန်တော်ယောမအခန်းကြီး၈အငယ်30ဒါလေးကိုကျွန်တော်ဒီတကဖတ်ရအောင်တစ်ချက်လောက်အပြစ်စင်သောသူကအဘယ်သူနည်းအသေးခံ၍ခန္တီတာမကတေချင်းမှထမြောက်၍ဘုရားသခင်လက်ရတော်ဘယ်၌နေလျက်ငါတို့အဖို့ဆူတောင်းသောသူကခရစ်တော်ပေတည်တဲ့ငါတို့အဖို့ဆူတောင်းသောသူကခရစ်တော်ပေတည်ခမည်းတော်ရဲ့လက်ရဘက်မှထိုင်နေလျက်ဆိုကျွန်တော်ကလေးတွေကိုကျန်းစာသင်တဲ့အခါကလေးတွေကိုဖះအကြောင်းသင်တဲ့အခါမှာကျွန်တော်သင်ပေးကြရလေသခင်ယေရှုဘယ်မှာရှိလဲသခင်ယေရှုနှလုံးသားထဲမှာရှိတယ်လူကြီးချင်းကျွန်တော်ပြောတဲ့အခါမှာယေရှုခရစ်နှလုံးသားကိုအုပ်ဆိုးပါကျွန်တော်နှလုံးသားမှာနေရာယူပါဆိုပြီးတော့ဆူတောင်းချက်တွေရှိတယ်မမားပါဘူးဒါဝန်ခံခြင်းဖြစ်တယ်ဒါပေမဲ့ကလေးတွေကိုအဲ့လိုတော့ပြောရင်သူတို့နားလည်မှာမဟုတ်ဘူးအဲ့တော့က ကလေးတွေကိုကျွန်တော်ပြောတဲ့ခါမှာယေရှုခရစ်ဘယ်မှာရှိတယ်လဲအခုချိန်မှာယေရှုဘယ်မှာရှိတယ်လဲဆိုရင်နှလုံးသားထဲမှာတော့ဘာလို့တောင်းမပြောပါနဲ့ဒီလိုပဲပြောလိုက်ပါယေရှုခရစ်ကဘုရားသခင်ရဲ့လက်ရဘက်မှာရှိနေတယ်ကောင်းကင်နိုင်ငံမှာဘုရားသခင်ရဲ့လက်ရဘက်မှာရှိနေပြီးမှငါတို့ဆုတောင်းပေးနေတယ်ဆိုတဲ့အရာဆိုတခင်ယေရှုဟာကျွန်တော်တို့အတွက်ဆုတောင်းပေးနေတဲ့သူဖြစ်တယ်တခင်ယေရှုခရစ်ရဲ့နာမတော်နဲ့ကျွန်တော်တို့ဆုတောင်းတယ်ဆိုတဲ့နေရာယေရှုခရစ်ကကျွန်တော်တို့အတွက်ဆူတောင်းပေးနေတဲ့သူဖြစ်တယ်ဆိုတော့ကိုတတိယဆင်ခြင်ပြီးတော့မှအဲယေရှုခရစ်ရဲ့ဖြစ်ခြင်းနဲ့မှာပါဝင်ဖို့ဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့ကယေရှုခရစ်နဲ့တကယ်ကိုအချိတ်ဆက်ရှိဖို့စစ်မှန်တဲ့အချိတ်ဆက်ရှိဖို့အရေးကြီးတယ်။နောက်ကြမ်းတစ်ခုကျွန်တော်ဖတ်ရအောင်ဟေဘရူးဟေဘရဲ9:25မှာထို့ကြောင့်အကျဉ်သူတို့သည်ယေရှုအားဖြင့်ဘုရားသခင်အထံတော်သို့ချဉ်းကပ်ကြ၏သူတို့ဤအမှုကိုကိုတော်သည်ဆောင်ရဲ့ကာလအစဉ်အသက်ရှင်သောကြောင့်သူတို့ကိုအစဉ်ကယ်တင်ခြင်းကတတ်နိုင်တော်မူ၏ယေရှုအားဖြင့်ဘုရားသခင်အထံတော်သို့ချဉ်းကပ်ကြတယ်လန်ခီအသက်တမာတရားဖြစ်တယ်ယေရှုခရစ်ကိုအမိမပြုရင်ဘယ်သူမှခမည်းတော်နဲ့ကိုမရောက်နိုင်ဘူးကျွန်တော်ယေရှုခရစ်ကိုအမိပြုတယ်ဆိုတာကသခင်ယေရှုခရစ်ရဲ့ဖြစ်ခြင်းထဲမှာပါဝင်ခြင်းဖြစ်ပြီးတော့မှသခင်ယေရှုခရစ်ရဲ့ကိုယ်ပိုင်လက္ခဏာ identity မှာကျွန်တော်တို့တွေ identify လုပ်ပြီးမှကျွန်တော်တို့ဟာကိုရောနဲ့အတူတူရှိနေတယ်ကိုရောသဘောနဲ့ဆိုတော့ကိုကျွန်တော်တို့ဆင်ခြင်တရိယာဖို့ဖြစ်တယ်နောက်တစ်ခုလေးကျွန်တော်ထပ်ဖတ်ရအောင်ချစ်သားတို့သင်တို့သည်ဒုစရိုက်ကိုမပြုစေခြင်းငါဤအရာများကိုသင်တို့အားငါရေး၍ပေးလိုက်၏တစုံတစ်ယောက်သောသူသည်ဒုစရိုက်ကိုပြုမိလျှင်ဖြောင့်မတ်တော်မူသောအရှင်ယေရှုခရစ်တည်းဟုသောငါတို့အမှုဆောင်သခင်သည်ခမည်းတော်ထံ၌ရှိတော်မူ၏ကျွန်တော်တို့အတွက်အမှုဆောင်ပေးနေတဲ့သခင်ယေရှုဖြစ်တယ်ဆိုတော့ကျွန်တော်ဒီ jump byte လေး၃ byte ကိုပဲကျွန်တော်ဖော်ပြတာပါတခြားယေရှုခရစ်ဟာကျွန်တော်တို့အဖို့ခမည်းတော်ထံမှာပါရလို့ပေးနေတယ်လဲဆိုလို့ရရှိပါတယ်ဒါပေမဲ့ဒီຢာတွေကိုကျွန်တော်ဘာကြောင့်ဖော်ပြပြီးတော့မှဆင်ခြင်ဖို့ကျွန်တော်ဘာကိုဖိတ်ခေါ်ခြင်းတယ်လဲဘလို့ဆင်ခြင်ဖို့ဖိတ်ခေါ်ခြင်းတယ်လဲဆိုလို့ရှိရင်ဒီကနေ့ကျွန်တော်ရဲ့အသက်တာထဲမှာယေရှုခရစ်နဲ့ကျွန်တော်ရဲ့ယဉ်နှီးကျွမ်းဝင်ခြင်းဆိုတဲ့အရာခုနပြောတဲ့ကြီးထွားရင်ကျက်ခြင်းသခင်ယေရှုခရစ်ကိုတည်ကျွမ်းခြင်းဂျေဇုတော်၌ကြီးထွားခြင်းဆိုတဲ့အရာထဲမှာကျွန်တော်တို့တွေအသက်တာပြန်ဆင်ခြင်းဖို့ကျွန်တော်နှိုးဆော်ချင်တာဖြစ်ပါတယ်။ဘာကြောင့်လဲဆိုရင်သခင်ယေရှုကပြောတယ်တစ်ချိန်ရောက်လာတဲ့အခါကြာလို့ရှင်တဲ့မင်းတို့တွေတချို့တွေကငါ့ကိုလာပြီးတော့မှကရောနာမနဲ့ကျွန်တော်နမိတ်လက္ခဏာလုပ်တယ်ကောနာမနဲ့ကျွန်တော်ဤကြီးသောအမှုတွေကိုကျွန်တော်လှုပ်ကြပြီးလာပြောကြလိမ့်မယ်။ဒါပေမဲ့သခင်ယေရှုပြောတယ်မင်းတို့ကငါမတိဘူးလို့ငါပြောမယ်။တနည်းအားဖြင့်ပြောမယ်ဆိုလို့ရှင်ဘုရားသခင်ကိုရောကျွန်တော်တို့အပတ်စဉ်အပတ်တိုင်းဘုရားကြောင့်မှာပါဝင်နေ။အပတ်စဉ်အပတ်တိုင်းကျွန်တော်တို့ worship team မှာပါဝင်နေ။အပတ်စဉ်အပတ်တိုင်းသခင်ဆိုတဲ့ကျွန်တော်တို့အတီးတီးဘုရားသခင်နိုင်ငံတော်တအသင်းတော်မှာပါဝင်ဆက်ကပ်ကြတယ်အလှငွေပေးကြတယ်အချိန်ပေးကြတယ်။အများကြီးလှုပ်ပါတယ်အဲ့လိုမျိုးသခင်ယေရှုတန်တော်ပြောပြီးမှသခင်ယေရှုက sorry I don't know you မင်းတို့ငါမသိဘူးစဉ်းစားကြည့်နော်ယေရှုခရစ်ရဲ့နာမတော်နဲ့တောင်းတယ်ဆိုတဲ့အရာတိုင်းကျွန်တော်တို့လှုပ်ချင်တာကိုလှုပ်ပြီးပြောချင်တာကိုပြောပြီးတော့မှယေရှုခရစ်ရဲ့နာမတော်၌လို့တတ်လိုက်ခြင်းကယေရှုခရစ်ရဲ့နာမတော်နဲ့ဆုတောင်းခြင်းမဟုတ်ဘူးကျွန်တော်ရဲ့အသက်တာထဲမှာသခင်ယေရှုခရစ်ကိုယ်တိုင်လွှမ်းမိုးပြီးမှသူကိုယ်တိုင်လှုပ်ဆောင်နေတဲ့အရာတွေပေါ်မှာကျွန်တော်လုံးလုံးလျားလျားဝန်ခံပြီးတော့မှအသက်ရှင်ခြင်းဖြစ်တယ်။ဆုတောင်းခြင်းဖြစ်တယ်။ကိုရောနာမနဲ့ဒီလိုနမိတ်လက္ခဏာလုပ်တယ်လေ။ကိုရောနာမနဲ့တရားဟောချက်တွေကျွန်တော်အမြဲတမ်း share နေရပဲ။လူတွေအများဆုံးကြားနိုင်ဖို့ရင်ကျွန်တော်တက်တဲ့ဒီလိုလုပ်နေရပဲ။ကျုပ်ဆိုအောင်နမိတ်လက္ခဏာတော့မြင်ရတယ်ငါမသိဘူးမင်းကငါမသိဘူးအတိတ်ဘေးကလည်းဒီနေ့ကျွန်တော်နမိတ်လက္ခဏာကိုမြင်တဲ့ခါတိုင်းမှာလည်းတရိယာဖို့ကစာတန်နဲ့ကောင်းကောင်းလုပ်နိုင်တယ်နော်မောရှိရသူတောင်ဝေးကိုပစ်ချပြီးမွေဖြစ်သွားတဲ့ခါမှာဖာရောဘင်းရဲ့မက်ဂျီရှင်တွေကလည်းပညာရှင်တွေကသူတောင်ဝေးကိုမွေဖြစ်အောင်လုပ်နိုင်တယ်စဉ်းစားကြည့်ကြတောင်ဝေးတောင်ဝေးကနေဒီမှာမွေဖြစ်အောင်သူတို့လှုပ်နိုင်တယ်တကောရှိတယ်နော်သူတို့လှုပ်နိုင်တယ်ရေကနေဒီမှာအသွေးဖြစ်သွားတာအထိသူတို့လှုပ်နိုင်တယ် ရေအသွေးဖြစ်သွားတယ်စာတန်လည်းလွတ်နိုင်တယ်ပေတရုတို့ပေါလုတို့တရားဟောပြီးမှလူတွေပြောင်းလဲကြတယ်သူတို့ကိုဘုရားသခင်အသုံးပြုတယ်ဘယ်လောက်ထိအောင်အသုံးပြုတယ်ဆိုလို့ရှိရင်နှဆိုးတွေကိုနှင်ထုတ်တယ်သူတို့အလုံများလောင်းအောင်ကြည့်လို့မကြမ်းမာတဲ့သူတို့အတွက်တယောက်ချင်းစီဆွတောင်းပေးဖို့တော့အချိန်မရှိလို့သူတို့ဖြတ်သွားတဲ့ရှောက်သွားတဲ့လမ်းမှာသူတို့အရေးကြတဲ့နေရာမှာလူနာတွေကိုထိုင်းတော့သူတို့အရေးနဲ့ထိတဲ့သူတွေကြမ်းမာတဲ့အထိဘုရားသခင်သူတို့ကိုတုံးတယ်အဲ့ဒီခါမှာဤကိုခုနှစ်ယောက်လာပြီးတော့မှသွားပြီးတော့မှအယံအားရပြီးမှယေရှုခရစ်နာမနဲ့သွားပြီးမှနှဆိုးသွားနှင်ထုတ်တယ်နဆိုးကသူတို့ကိုကြည့်ပြီးတော့မှပေါလုလည်းငါတို့သိတယ်ပေတရုလည်းငါတို့သိတယ်ယေရှုကိုလည်းငါတို့သိတယ်မင်းတို့ကဘယ်သူတွေလဲယေရှုနာမနဲ့နှောင့်ထသူတို့မောင်းထုံနေတာယေရှုနာမနဲ့နဆိုးတွေကိုမောင်းထုံနေယေရှုနာမနဲ့နဆိုးတွေကိုအမိန်ပေးနေတာနဆိုးကသူတို့ကိုပြန်ကြည့်ပြီးမှပေတရုကိုငါတို့သိတယ်ပေါလုကိုလည်းငါတို့သိတယ်ယေရှုကိုလည်းငါတို့သိတယ်မင်းတို့ကဘယ်သူတွေလဲနောက်ဆုံးသူတို့ကိုနဆူရီကရိုက်လိုက်တဲ့သူတို့တွေအဝတ်ပါမဲဆောင်ထွက်ပြေးရတဲ့အထိရောက်သွားတယ်အသိတော်ထဲမှာတော့ထိုင်နေတာပဲဘာဘောစတိုင်ထဲမှာတော့ထိုင်နေတာပဲဖျားချောင်းတော့ပုံမှန်သွားနေတာပဲဒါမှမဟုတ်ယေရှုခရစ်နဲ့တထထဲမဟုတ်ဘူးဆိုရင်တကယ်အသက်တာမပြောင်းလဲဘူးဆိုရင် sorry I don't know youကျွန်တော်တခါလဲပြောဖို့ပါတယ်မနေ့ကလဲကျွန်တော်လူငယ်တွေကိုကျွန်တော်ပြောဖြစ်တယ်ဒီလူငယ်တွေပဲ music conference worship conference မှာအဲ့ဒီလူငယ်ပါစတာတယောက်ကပါသူပြောလဲဆိုတော့ကျွန်တော်ပြောချင်တယ်တဲ့စာရန်နဲ့ခမားနဲ့တွေ့တဲ့ချိန်ကြာလို့ရှိရင်စာရန်ကိုခမားပါလို့မှာလဲစာရန်ကိုခမားကခမားရဲ့အကြိုက်ဆုံးကိုးကွယ်ခြင်းတခြင်းဆိုပြမှာလားခမရအကြိုက်ဆုံးဓမ္မတချင်းကိုစာတန်ကိုဆိုပြမှာလားအဲ့လိုဆိုပြလိုက်မယ်ဆိုရင်စာတန်ပြောနေတာဗာလဲဆိုရင်ယေဆိုစမ်းပါအဲ့ဒီတချင်းငါရေးထားတာလို့တော့ပြောနိုင်တယ်သူဆိုလို့ရှိရင်ဒီဘက်ကဗာလဲဆိုတော့ကျွန်တော်လူငယ်လူရွယ်တွေ music မှာတကြွကြတယ်တချင်းတွေဆိုကြတယ်အရန်ကြိုက်ကြတယ်ကျမ်းစာသင်တဲ့တရားဟောတဲ့အချိန်မှာသိစိတ်မပေါဆိုတော့ဘာအားပေးသလဲဆိုလို့ရှင်မင်းတို့တွေအသက်တာမှာလက်တွေ့ဘဝမှာအသက်ရှင်တဲ့အခါမှာဘဝမှာတွေ့ကြုံလာရမယ့်ခက်ခဲခြင်းတွေပြင်းမှန်းခြင်းဆာလမန်နဲ့ဆုံဆန်းတွေ့ဆောင်နှောက်ယှက်ခြင်းတွေကိုနှုတ်ကပတ်တော်တည်သောတမာတရားနဲ့ပဲအသက်ရှင်ရမယ်အဲ့ဒါကိုသူအားပေးချင်တာမင်းတို့ရဲ့ favorite worship song သွားဆိုပြလိုက်ရုံနဲ့အဲ့ဒီ worship song ကိုစာနာကငါရေးထားလာတော့ပြောနိုင်တယ်ဒါကြောင့်မလို့ဒီကနေ့ကျွန်တော်တို့worship song တွေအများကြီးခစ်စားလာတဲ့အခါမှာလွန်ခဲ့20အတွင်းမှာအများကြီးခစ်စားလာတဲ့အခါမှာဘာဖြစ်လာလဲဆိုတော့တချို့ worship တချင်တွေကဘယ်လိုခေါ်မလဲလူတွေရဲ့စိတ်ခံစားမှုအာရုံကိုဖန်ဆားနိုင်ဖို့ကိုပို့ပြီးတော့မှများလာတယ်တမာတရားရှိဖို့ရည်ချင်တမာတရားလို့ပြောရင်တော့ကျမ်းစာလို့ပြောရင်တော့မှစာတန်ကကျမ်းစာအများကြီးသိတယ်နော်စာရန်ကကျမ်းစာအများကြီးသိသေးတယ်ဒါကြောင့်မလို့ဒီကနေ့ကျွန်တော်တို့တွေအသက်တာထဲမှာယေရှုခရစ်ရဲ့နာမတော်လို့ကျွန်တော်တို့ပြောတဲ့အခါကျွန်တော်တို့နဲ့ဘုရားသခင်နဲ့ယဉ်နီကျွမ်းဝင်ခြင်းအခြေဆန်ရှိခြင်းဒါလေးကိုလေးနဲ့စွာစဉ်းစားဖို့ကျွန်တော်နှိုးဆော်ခြင်းနဲ့မင်းတို့ဆူတောင်းတာမရကြောင်းဘာကြောင့်လဲဆိုရင်မင်းတို့ကလွဲမစွာကာမဂုံအတွက်ဆူတောင်းကြတာ။ယာကုပ်ကကျွန်တော်တို့ကိုပြောတယ်လွဲမစွာကိုကာမဂုံကြောင့်ဆူတောင်းနေသေးတယ်ဘုရားသခင်ဝိညာဉ်တွေမြောက်များစွာရိတ်တင်ရသောအခွင့်ပေးပါလို့တော့ဆူတောင်းနေတယ်ဒါပေမဲ့အတွင်းထဲမှာနှလုံးသားထဲမှာတော့ငါအလိုလုံနိုင်ရင်လူလေးစားတာခံရမယ်လူတွေအထင်ကြီးတာခံရမယ်ဘုရားသခင်ဝိညာဉ်တွေကိုပေးပါဝိညာဉ်တွေကိုရိတ်သိမ်းခွင့်ပေးပါကြီးစွာသောအမှုတွေကိုလုပ်ခွင့်ပေးပါဒါပေမဲ့ deep down နှလုံးသားထဲမှာတော့ထိုးထိုးဖြစ်တယ်ဆိုရင် ကျွန်တော်ကိုလူတွေလေးစားလာကြမယ်ကျွန်တော်အသေးတော်ကိုလူတွေသိလာကြမယ်ကျွန်တော်တွေနာမည်ကြီးလာမယ်အဲ့လိုအတွေ့ခေါ်တွေပါဇက်ကနေတော့ဘယ်သူမှမပြောပါဘူးဒါပေမဲ့ကျွန်တော်နှလုံးသား deep down ဘယ်အရာကနေရာယူတယ်လဲစဉ်းစားစဉ်းကျင်စရာအများကြီးရှိပါတယ်ကျွန်တော်ခဏခဏကျွန်တော်တတိခံမှုပါတယ်အသင်းတော်မှာကျွန်တော်ငယ်ရွယ်စဉ်ကတည်းကပါဝင်လာပါတယ်ဩစတြေးလျနိုင်ငံကိုကျွန်တော်16နှစ်အရွယ်မှာရောက်တယ်16 18လောက်ကတည်းကဒီအသင်းတော်ဆက်ရောက်ကတည်းကပါအသင်းတော်မှာပါဝင်ဖြစ်တယ်ပြီးရင်နောက်တဲ့နော်ကိုရောက်ပြီးတနည်းနည်းအတွင်းမှာကျွန်တော်ဂါနာပေါင်းဆောင်မှာကျွန်တော်ဒီဘုရားသခင်အစ်ခံချင်းကိုကျွန်တော်ခံယူခွင့်ရခဲ့ပေါ့နော်ငယ်ဝယ်စဉ်ကတည်းကဘုရားသခင်ဂျေဇုတော်ဒါပေမဲ့အစာပိုင်းကတော့တော်တော်များများချင်းကာလမှာတော့ကျွန်တော်အဲ့လိုလုပ်နေရတဲ့အားလုံးကကျွန်တော်အတွက်ပဲလူတွေကအကျုံလိမ်မာတယ်အာရင်ကျက်တယ်အာဘုရားသခင်ချစ်တယ်ဆိုတဲ့အရာပြမှာကျွန်တော်တားရတယ်လုံးဝဒီနေ့ထိလည်းအဲ့လိုလာပြောတော့ကြိုက်အောင်ပါတာယာမှာပါကျွန်တော်အားလုံးမှာအဲ့ဒီလိုမျိုးတာယာတဲ့သဘောရှိပါလူတိုင်းလေဘယ်သူမှဆိုကို့အကြောင်းကိုကိုပြောရတာဘယ်သူမှဆိုအားရတယ်ဘယ်သူမှဆိုပြောချင်တယ်ကို့အကြောင်းကိုပြောမှဆိုရင်အထူးသဖြင့်ကိုပျော်ရွှင်ရတဲ့အကြောင်းကိုပြောမှဆိုဘယ်သူမှဆိုပြောနိုင်တယ်ဆိုတော့တစ်ချိန်မှာတော့ကျွန်တော်ဘလို့အသွန်သင်ခံရတယ်လဲဆိုလို့ရှိရင်ကျွန်တော်အဲ့ချိန်မှာကြမ်းစကြောင်မတက်သေးပါဘူးဆိုတော့ကျွန်တော်တို့မှတ်မိတဲ့သူတွေမှတ်မိကြပါပါကျွန်တော်တို့အစီအစဉ်လောက်တိုင်း Bible Study ဖြစ်ပါစီစဉ်မဖြစ်ဖြစ်ကျွန်တော်အမြဲတမ်းအစီအစဉ်ဥဆောင်ရတယ်အဲ့ဒီခါမှာတစ်ခေါက်တော့ကျွန်တော်ကောင်းကောင်းမှတ်မိတယ်ဒီတောက်ကြတဲ့ Bible Study ချိန်မှာ Bible Study မစခင်မှာကျွန်တော်လူတွေကိုစုရင်းနဲ့ကဲကျွန်တော်အားလုံးကစုရအောင်ကြမ်းစာပြောတယ်နော်ဟေဘရဲထဲမှာပြောတယ်လူအချို့တွေထုံးစံရှိတဲ့အတိုင်းအချင်းချင်းစီဝဲချစ်ကိုမရှောင်မလွှဲကြနဲ့အချင်းကလာနိတိကိုထောက်ထားပြီးတာရွေးကြိုးစားအားထုတ်ကြလို့ရှေးပြ10 25မှာပြောတယ်ဆိုတော့ကျွန်တော်တို့အားလုံးအတူတူကဒီလိုမျိုးစုဝေးပြီးကျန်းစာကိုလေ့လာတာဆင်ခြင်တာအရင်ကောင်းပါတယ်ပြီးတဲ့အခါမှာဟေပြဲနှစ်ထဲမှာပြောတယ်ငါတို့ဒီကြားတော်ဒေသနာကိုမမိမလျော့မိကြောင်းတာရွေးမမိဆွဲလန်းခြင်းရှိရမလို့ပြောဆိုတေချာနားထောင်ရအောင်တေချာဆွဲလန်းရအောင်ဆိုပြီးတော့မှကျွန်တော်စကားပြောနေတဲ့ကျန်းစာရောတောက်တောက်တောက်လူရဲ့ကျန်းစာရောပျော့ပျော့ပျော့နေနေအဲ့လိုပြောနေနေလေအဲ့လိုပြောနေနေကျွန်တော်ရဲ့စေဝင်ရင်ထဲမှာလို့ပြောမလားဘလို့ပြောခံရလဲဆိုတော့မင်းဒီကျန်းစာရေကိုဒီလိုပြောပြီးမှလူတွေကိုနှုတ်ဆော်အားပေးနေတာဒီလူတွေကိုတကယ်ပဲဒီကျန်းစာသူတို့အသက်တာကိုထိပြီးတော့မှတကယ်ဆင်ခြင်စရာဖြစ်ပြီးမှတကယ်ကိုသူတို့တို့ကြီးထွားစရာဖြစ်ပြီးတော့မှဆင်ခြင်စရာဖြစ်သွားဖို့တော့ပြောတာလားဒါမှမဟုတ်မင်းကျန်းစာအရန်တိပါတယ်ဆိုတော့ကိုလူတွေကိုပြောပြနေရလားအဲ့လိုမေးခွန်းတော့ကျွန်တော်ပြောနေရင်လည်းမေးခွန်းရတယ်အဲ့တော့ကျွန်တော်ဘုရားသခင်ဂျေဇုတော်ချီးမွမ်းတယ်အဲ့လိုအချိန်နိုင်လေးကကျွန်တော်တို့အရင်တန်ဖိုးရှိတယ်ဘာကြောင့်လဲဆိုရင်အခုကျွန်တော်ပြောနေတဲ့အချိန်မှာပင်လင်ဒီအရာကကျွန်တော်တို့အင်မတန်မှတန်ဖိုးရှိတဲ့အတွေ့အကြုံတစ်ခုဖြစ်ခဲ့တယ်နောက်တစ်ခုကျွန်တော်တရားဟောဆရာဖြစ်လာတဲ့အခါတင်းဟောဆရာအနေနဲ့ကျွန်တော်ဖြစ်လာတဲ့အခါမှာကျွန်တော်တလားမှာတစ်ခါလောက်တရားဟောရတယ်ကျွန်တော်တရားဟောဖို့အစင်မမှာကျွန်တော်ဟောရတဲ့ဆင်ကတော့ဒီလိုမျိုးအကြည့်နဲ့ပေါ့နော်ဒီလိုအဲ့လိုရှူဒေါင်းနဲ့ကြည့်မယ်ဆိုရင်ကျွန်တော်ဟောရတဲ့တရားဆင်ကတရားပရင်ကမြန်မာစကားပြောတဲ့မြန်မာစကားပြောတဲ့ကျွန်တော်တို့ evangelical ပေါ့နော်ကျွန်တော်တို့ဒီလို denomination ရကြည့်မယ်ဆိုလို့ရှိရင်ဒီ evangelical ဒီတရားပရင်ပေါ်မှာဟောတဲ့မြန်မာစကားနဲ့ဟောတဲ့နေရာမှာမြန်မာစကားပြောတဲ့ခရီးရန်တွေရှိတဲ့နေရာတိုင်းကလူတွေအမြဲတမ်းလိုချင်ပြီးမှအမြဲတမ်းနားထောင်ချင်ပြီးတော့မှအမြဲတမ်းတောင့်တတဲ့ဆရာဇော်ဝင်းနဲ့သူဟောတဲ့တရားပလေးမှာကျွန်တော်တလားတစ်ခါတရားဟောရတယ်ကျွန်တော်ဟာကျွန်တော်ရဲ့ stress ကျွန်တော်ရဲ့ personal struggle ကဘာလဲဆိုလို့ရှိရင်ငါဘာလို့နေရလဲကျွန်တော်ပြောတာဘယ်သူနားထောင်ချင်မှာလဲအဲ့ချိန်မှာတကယ်တော့ကားထဲမှာထိုင်ပြီးတော့မှစဉ်းစားနေတာစဉ်းချင်နေတာဘာလဲဆိုရင်ငါတို့တင်းတော့လူတွေဘလို့တရားဟောချက်မျိုးကိုကြိုက်မလဲဘလို့တရားဟောချက်မျိုးကိုငါပြောလို့ရှိရင်လူတွေအားရမလဲအာမင်ထူမလဲပေါ့နော်အဲ့လိုစဉ်းစားနေတာ maybe then I will be something
or I will be someone. Jesus, ဘုရားသခင် Jesus at the အချိန်လေးမှာပဲဘလို့နှိုးဆော်ခံရလို့ဆိုရင်မင်းဘာဖြစ်လို့လူတွေချိန်နဲ့အောင်တရားဟောဖို့စဉ်းစားနေရလဲဆိုတော့ conviction နဲ့ကျွန်တော်တပ်ပြီးသတိပေးခံရတဲ့အခါမှာဘုရားသခင် Jesus တော့ချီးမွမ်းတယ်။ကောင်းတဲ့ပန်းတော်ကြီးသွားတယ်၊ကြက်သေးတော်ဖြစ်ပြန်ထသွားတယ်ကျွန်တော်အရန်ကြောက်သွားတယ်။နောင်တရတယ်ဘုရားသခင်ကျွန်တော်တောင်းပန်တယ်။ကျွန်တော်ပြောချင်တာဘာလဲဆိုလို့ရှိရင်ကျွန်တော်တို့တွေကယေရှုခရစ်တော်ရဲ့နာမတော်နဲ့ဆိုပြီးတော့မှလှုပ်တဲ့အခါတိုင်းပြောတဲ့အခါတိုင်းအရာအားလုံးကကျွန်တော်တို့ရဲ့ motive နှလုံးသားအရင်ခံရည်ရွယ်ချက်ကဟုတ်ချင်မှဟုတ်မယ်မှန်ချင်မှမှန်မယ်သူ့ထက်ငါပိုမှန်တယ်ဆိုတော့ဝိညာဉ်ရေးမာနတွေရှိတယ်သူ့ထက်ငါတို့ကိုသူတို့ထက်ငါတို့ကိုဖျားသိမ်းပို့အသုံးပြုတယ်ငါတို့ထက်သူတို့ငါတို့ကသူတို့လောက်တော့မလို့ဆိုတဲ့အရာတွေအရာတွေကဘုရားသခင်သဘောမဟုတ်ဘူးဝိညာဉ်သဘောမဟုတ်ဘူးဒါလေးကိုကျွန်တော်တို့ဆင်ခြင်မှုရှိပါတယ်ငါတို့ဒီဘုရားသခင်အထံတော်၌ရဲရင်ချင်းအကြောင်းဟုမူကားငါတို့ဒီအလိုတော်နဲ့အငီတစုံတစ်ခုကိုစုကိုတောင်းလဲဘုရားသခင်နားထောင်တယ်စုတောင်းသမျှသောစကားတို့ကိုနားထောင်တော်မူဒီကိုငါတို့သိလျင်အထံတော်၌တောင်းသောစုတို့ကိုရမည်ဟုငါတို့သိကြတယ်အလိုတော်နဲ့အငီတစုံတစ်ခုသောစုကိုတောင်းလင်းဒါကြောင့်ကျွန်တော်ဒီလိုလေးပြောပြချင်တယ်ဖော်ပြချင်တယ်ဆွေးနွေးချင်တယ်ငါ၏နာမကိုအမည်ပြုလျက်ဆိုတဲ့သခင်ယေရှုခရစ်နာမကိုအမည်ပြုခြင်းဆိုတာသခင်ယေရှုခရစ်ရဲ့အလိုတော်အတိုင်းဆုတောင်းခြင်းဖြစ်တယ်သခင်ယေရှုခရစ်ရဲ့နီလန်အတိုင်းဆုတောင်းခြင်းဖြစ်တယ်ဒါကြောင့်လို့သခင်ယေရှုခရစ်ရဲ့အလိုတော်ကိုကျွန်တော်တာပြည့်များစွာသိဖို့လိုတယ်ဘယ်လိုသိနိုင်မလဲကျန်းစာမဖတ်ပဲနဲ့သိနိုင်မလားကျန်းစာမစင်ချင်းမနဲ့ကျွန်တော်ပို့သိနိုင်မလားသခင်ယေရှုခရစ်ရဲ့နီလန်တိုင်းဆူတောင်းဖို့ရန်အတွက်ကျန်းစာမဖတ်ပဲနဲ့ကျန်းစာကိုမသင်ပဲနဲ့ကျန်းစာကိုမလေ့လာပဲနဲ့ကျွန်တော်သိနိုင်မလားဒီနေ့ကျွန်တော်တို့ဒီ Sunday School ဘဝမှာသင်ခဲ့တဲ့အခြေခံတွေအများကောင်းတယ်နော်ဒါပေမဲ့တော်တော်များများကလေအဲဒီ Sunday School အရွယ်လောက်ကလေးကသင်ခဲ့တဲ့ Theology လောက်နဲ့ပဲအသက်ရှင်နေပြီးတော့မှကျွန်တော်ကြီးထွားရင်းချဖို့ပိုင်မသွားကြဘူးစနစ်ကိုအရွယ်မှာသင်ခဲ့ရတယ်ကိုမလုံလောက်ဘူးလို့ကျွန်တော်မပြောဘူးနော်မကောင်းဘူးလို့ပြောတာမဟုတ်ဘူးသို့တော်လည်းစနစ်ကအရွယ်တုန်းကတိခဲ့တဲ့ဖျားအကြောင်းတွေနဲ့အဲ့ဒီအတွေးခေါ်လောက်နဲ့ပဲလူတွေကိုပြန်ဥဆောင်နေဆိုရင်တော့တိတ်မဖြစ်တင်သေးဘူးလူတွေကိုပြန်ဥဆောင်နေလို့ပြောတဲ့ခါမှာအသိနာမှာလူကြီးဖြစ်တာတွေအသိနာမှာနေရာရတာအဲ့ဒါတွေမကြည့်သေးဘဲနဲ့ကိုမိသားစုပဲကိုပြန်ကြည့်ပါကိုသားသမီးကိုကိုဥဆောင်အောင်မှာကိုအိမ်ဆောင်ကိုကိုဥဆောင်ရမှာသခင်ယေရှုခရစ်ရဲ့နာမတော်သခင်ယေရှုခရစ်ရဲ့အလိုတော်အတိုင်းသခင်ယေရှုခရစ်နီလန်အတိုင်းတောင်းတခြင်းကသာလျှင်အဲ့လိုတောင်းခြင်းကသာလျှင်စစ်မှန်တဲ့ဘုရားသခင်ထံမှာယေရှုခရစ်နာမနဲ့ဆုတောင်းခြင်းဖြစ်တယ်လို့ကျွန်တော်ပြန်ပြီးတော့မှ remind လုပ်ချင်ပါတယ်ကျွန်တော်မကြဘူးသိတဲ့အရာမသိသေးတဲ့အရာတခုမှမပါပါဘူးကျွန်တော်အလုံးတည်ထားပြီးသားပါခရစ်တော်၌ကျွန်တော်လူသစ်ဖြစ်သွားတယ်ဆိုတော့ new identity အဲ့ဒီချိန်ဆက်ရှိဖို့ရည်ကြည်တယ်ဝိညာဉ်အသက်ရှင်ဖို့ရည်ကြည်တယ်ပြီးတော့ဝိညာဉ်တော်၌ဘုရားသခင်ကတကူအခွင့်အာဏာပေးထားပြီဒါကျွန်တော်တည်ဖို့ရည်ကြည်တယ်ပြီးတော့ကျွန်တော်ဆွတ်တောင်းနေတာဘုရားသခင်ရဲ့ကြည်စွတော်သာသနာဖို့ဘုရားဘုန်းထင်ရှားဖို့ဒါကြောင့်မလို့ကျွန်တော်ရဲ့ဆွတ်တောင်းခြင်းတွေကလေပြန်စဉ်းစားတဲ့အခါမှာကျွန်တော်အမြဲတမ်းပြောပါပါတယ်ဆူတောင်းခြင်းကအပြောင်းအလဲကိုဖြစ်စေတယ်အမြဲတမ်းဖြစ်စေပါတယ်ဒါပေမဲ့ကျွန်တော်တို့ရဲ့ဆူတောင်းချက်အတိုင်းဖြစ်လာစေတဲ့အပြောင်းအလဲမျိုးတော့အမြဲတမ်းမဟုတ်ဘူးဆူတောင်းခြင်းကအမြဲတမ်းအပြောင်းအလဲဖြစ်စေတယ်အထူးသဖြင့်ဆူတောင်းတဲ့သူကိုအပြောင်းအလဲဖြစ်စေတယ်ကျွန်တော်ဆူတောင်းလာလေလေတနည်းအားဖြင့်ဘုရားသခင်သခင်ယေရှုရဲ့အလိုတော်ကိုပို့ပြီးတော့သိနားလည်လာလေလေဘုရားသခင်ရဲ့နိလန့်ကိုပို့ပြီးတော့မှတိနားလေလာလေလေကျွန်တော်တို့ရဲ့ဆူတောင်းခြင်းကလည်းပြောင်းလဲလာလိမ့်မယ်အရင်တုန်းကတော့ငါရဖို့ဟာဘုရားသခင်ကိုတော့ပေးပါအောင်အိမ်အစ်စ်ပေးပါအောင်ကားအစ်စ်ပေးပါအောင်အလုပ်အစ်စ်ပေးပါအောင်အဲ့လိုဆူမတောင်းရဘူးလို့ပြောတာမဟုတ်ပါဘူးဆူတောင်းရပါတယ်ကျွန်တော်တောင်းနေကြတာပဲဒ ဒါပေမဲ့ကျွန်တော်တို့ရဲ့ဆုတောင်းခြင်းကကျွန်တော်တို့ဘာရမလဲဘုရားသခင်ဘာလုပ်ပေးမလဲဆိုတာကိုပဲကျွန်တော်တို့တောင်းနေတယ်အဲ့လိုတောင်းတာမမှားဘူးသို့တော့အဲ့လိုတောင်းတာက baby christian ဝိညာဉ်ရေးရမှာကျွန်တော်တို့နုနယ်သေးတဲ့သူတွေဆုတောင်းခြင်းဖြစ်တယ်လို့ကျွန်တော်အလိုလေးသတ်မှတ်ခြင်းနဲ့ကျွန်တော်ဥပမာနဲ့ကြည့်ကြဆိုကျွန်တော်တို့ကလေးတွေကငယ်ဝယ်စဉ်အခါမှာသူတို့ဘာမှမလုပ်နိုင်ဘူးအားလုံးကိုအဖေမိဘတွေကလုပ်ပေးရတယ်သူတို့ bike စားတဲ့ခါမှာ bike စားတယ်ဆိုတော့သူတို့တောင်းရတယ်သူတို့ကြွေးရတယ်သူတို့လှုပ်ပေးရတယ်ယူပေးရတယ်ဒါမှအဲ့ကလေးကအရွယ်နည်းနည်းရောက်လာလို့ကိုဟာနဲ့ကိုစားချင်တာကိုယူနိုင်ပြီဆိုရင်အဖေမေကိုအစားစားပေးပါ bike စားတယ်လို့မပြောတော့ဘူး bike စားရင်တော်တော်သွားပြီးတော့ယူစားရအောင်ပဲဒါမှ bill ပေးဖို့လိုလာတယ်ဟိုလိုလာတယ်ပတ်စံမရှိသေးတဲ့ခါမှာအဖေမေလှုပ်ပါအောင် bill ပေးပါအောင် phone bill လေးကူပါအောင်ဟိုဒီ bill လေးကူပါအောင်ဆိုပြီးတော့ကျွရှင်ဖီလီကူပါအောင်ဆိုပြီးတော့ကျွန်တော်တို့အဖြစ်မိပါတော့တောင်းတယ်ဒါပေမဲ့ကိုပိုင်ဝင်ငွေရှိလာတဲ့ခါမှာတော့မိပါတော့မတောင်းတော့ပါအဲ့လိုနဲ့ရင့်ကျက်တဲ့အရွယ်ရောက်လာတဲ့အခါမှာအဖေအမေစီကဘာတောင်းရမလဲဆိုတော့ထဲဩငါအဖေနဲ့ငါအမေသူတို့ဘဝကြမ်းတမ်းတယ်သူတို့ငါ့ကိုအများကြီးလိုပေးခဲ့တယ်ငါသူတို့တက်ဘာလို့ပေးရမလဲငါဘလို့လုပ်ရင်သူတို့ပြောမလဲမိဘတွေစိတ်ချမ်းသာမိဘတွေပျော်လာအောင်ကျွန်တော်လူသားသားသမီးတွေတောင်စပြီးတော့စဉ်းစားလာပါတယ်ကျွန်တော်တို့ရဲ့ဆုတောင်းခြင်းဆုတောင်းတဲ့သူတွေအရွယ်ရင့်ကျက်လာတဲ့အခါကျွန်တော်တို့ရဲ့ဆုတောင်းခြင်းတွေကပြောင်းလဲလာပါလိမ့်မယ်ဆုတောင်းဖို့ရတဲ့ပြင်ဆင်ထားတာဘုရားသခင်အလုပ်သစ်လိုချင်တဲ့ကားသစ်လိုချင်တဲ့အိမ်သစ်လိုချင်တဲ့ဒီဟာဒီဟာလိုချင်တဲ့လိုအပ်တာတွေရှိတယ်တောင်းခြင်းတယ်ဒါပေမဲ့တောင်းတော့မယ့်အချိန်မှာကြုံကြမှာပါအော်ဒီဆုတောင်းချက်ကတော့ဘုရားသခင်ရဲ့အလိုတော်မဟုတ်ဘူးလို့ခံစားပြီးမှဘာသာကနေတော့ပြောမထွက်တော့ဘူးဆုတောင်းခြင်းနဲ့ပြောင်းပါတယ်ကိုရောအလိုတိုင်းပဲဖြစ်ပါစေကိုရောလှုပ်ပေးပါအလိုတော်ကိုဝန်ခံတက်လာပြီးတော့ဘုရားသခင်ဘုန်းထင်ရှားဖို့ကျွန်တော်စဉ်းစားလာပါတယ်ပြီးခဲ့တဲ့ဘုဒ္ဓဟူးညကကိုရောဘတ်တို့တာဖသူမိသားစုပေါ့နော်တောင်းပါတယ်နောက်ဆုံးချိန်ထိကြမ်းမှချင်းတောင်းပါတယ်ဒါမှအဲ့လိုပဲဘုရားဘုံတော်ထင်ရှားဖို့ဆိုပြီးသူတို့ဝန်ခံအနံပါတယ် very peacefully ဆရာဝန်ကဘာပြောလဲဆိုတော့ဒီလိုမျိုးကျုပ်ထုတ်လာတဲ့ချိန်မှာဒီလို patient တွေကအဲ့လိုမျိုးမြင်တောင်ပြောမယ်ဆိုရင်အဲ့လိုယုံရင်းဆန်ခက်ဖြစ်တတ်တယ်ကြည်ရတာသူ့အနာမနေမယ်ဆိုရင်တော့လူတိုင်းက comfortable မဖြစ်တတ်ဘူးတဲ့အဲ့ဒါကြောင့်မလို့တို့အဒီချိန်မှာအပြင်ထွက်ရင်ထွက်လို့ရတယ်လို့သူတို့ပြောတယ်ဒါပေမဲ့အဲ့ဒါတခုမှမဖြစ်ဘူးငြိမ်သက်စွာနေပဲတနည်းဖြစ်ပြောမယ်ဆိုရင်ဘုရားသခင်ရဲ့ဘုန်းတော်ကိုထင်ရှားစေဘုရားသခင်ရဲ့ဟို holy moment ပေါ့တန်ရှင်းရအချိန်ဒီအချိန်ကဟို very solemn နဲ့ shine ပြီးမှတကယ်ကိုတန်ဖိုးရှိတဲ့ချိန်တိုင်းလို့ကျွန်တော်ခံစားရတယ်။ဟုတ်တကယ်ငင်းသက်ချင်းအပြည့်နဲ့တကယ်အဲ့အချိန်တိုင်းကိုဖျက်ကျော်ခွင့်ရကျွန်တော်ဆိုလိုချင်တဲ့ဘာလဲဆိုလို့ရှင်ကျွန်တော်အရင်တုန်းကဆရာလည်းတစ်ခါပြောဖို့ပါတယ်။ဆရာမရဲ့တယောက်ကိုသွားပြီးစတောင်းပေးတဲ့ခါမှာသူ့ရဲ့ယောဂအခြေအနေကဈေးပညာရကြည့်မယ်ဆိုရင်ဈေးမမီတော့ဘူးကုလို့မရတော့ဘူးအဲ့တော့ဆူတောင်းပေးရမယ်တောင်းလဲရှိတဲ့ခါမှာဘယ်လိုဆူတောင်းပေးရမလဲတိတိကြီးနဲ့ဘုရားသခင်ကြမ်းအလိုဆူလက်တောင်းပေးရမှာ哦အတန်ထွင်နားထောင်ဆူတောင်းတဲ့ခါမှာကျွန်တော်တို့အားလုံးနော်ယုံကြည်သူတိုင်းအတန်ထွင်စကားမမှားခြင်းမို့လေမိသားစုဝင်တွေကိုမလိုလားအပ်တဲ့အပူခံစားချက်တွေမပေးခြင်းမို့လေအဲ့တော့စကားလုံးမမှားခြင်းတဲ့ခါကျတော့နောက်ဆုံးမှာဘယ်လိုဆူတောင်းပေးရမလဲလို့မေးတဲ့အခါကဲကန်ရှင်ကုရန်ကပဲကျမရဲ့ကျမ်းမာခြင်းကဘုရားသခင်ဘုန်းတော်ကိုပိုထင်ရှားစေမလားကျမရဲ့လောကဘဝအဆုံးသက်ခြင်းကဘုရားဘုန်းတော်ကိုပိုထင်ရှားစေမလားဘုရားသခင်ဘုန်းတော်ကိုပိုထင်ရှားစေတဲ့အရာအတွက်ဆုတောင်းပေးပါကျွန်တော်တို့လိုချင်တာရဖို့ကျွန်တော်ဖြစ်ချင်တာဖြစ်ရဖို့ဆိုတာထက်ဘုရားသခင်ရဲ့ဘုန်းတော်ဟာတားတော်အဖြစ်ထင်ရှားခြင်းရှိနေကြောင်း
ငါရဲ့နာမကိုအမည်ပြုပြီးတော့မှငါအလိုတော်အတိုင်းငါနီလန်တိုင်းဆုတောင်းပါဆုတောင်းတိုင်းအတိုင်းငါလှုပ်ပေးမယ်လို့သခင်ယေရှုပြောတဲ့အရာလေးကိုကျွန်တော်နှစ်ဆိုင်းစွာပြန်လည်ဆင်ခြင်ခံစားရအောင်သခင်ယေရှုရဲ့နာမတော်နဲ့တောင်းလျှောက်ခြင်းဆိုတာကိုကျွန်တော်တို့အလွဲသုံးစားလုပ်မိတဲ့အချိန်တည်းအတွက်ပြန်နောက်တရရအောင်ခုနကျွန်တော်ဖတ်သွားပြပါပြီကျွန်တော်အပြစ်လုံးမိတဲ့အခါကျွန်တော်တို့အဖို့လုံးကအမှုဆောင်ပေးတဲ့သူရှိတယ်ခမီးတော်ထမအမှုဆောင်ပေးနေတာအဲ့ဒါကပုံရိပ်နေနေကြည့်မယ်ဆိုလို့ရှင်ဘလို့ပုံရိပ်သွားတူလဲဆိုတော့ဥပမာကိုတီကိုတီရာကိုတီရာလှုပ်ချလိုက်ပြန်ပြီးဆိုပြီးတော့မှဥပမာပေါ့လေမျိုးနဲ့မြင်အောင်ကြည့်ရဘုရားသခင်ဟာကိုတီရာလှုပ်ချလိုက်ပြန်ပြီးငါခေါင်းခေါက်လိုက်အောင်မယ်ဆိုချင်တယ်သခင်ရှောအခုတော့မလုပ်ပါနဲ့သူစူးစမ်းနေပါတယ်သူသခင်ရဲ့ရှောဆွတောင်းပေးနေတာတယောက်ကလှုပ်ချလိုက်ပြန်ပြီးသခင်ယေရှုကကိုတော်ဆိတ်လျှောက်ပါသူ့ကိုခွင့်ရင်းပြလိုက်ပါအောင်သူစူးစမ်းနေပါတယ်လဝါကတိုင်းမှာသူတို့ပြစ်တဲ့အားလုံးကိုကျွန်တော်ပေးဆက်ခဲ့ပြီးသူစူးစမ်းနေပါတယ်အမှုဆောင်ပေးနေတာအဲ့တော့သခင်ယေရှုခရစ်ကိုကျွန်တော်တို့အမိပြုပြီးမှသူ့အလိုတိုင်းသူ့နိလန်တိုင်းဆုတောင်းတဲ့သူအတ္တီဖြစ်ရအောင်ကျွန်တော်တို့ရဲ့ဆုတောင်းတဲ့အတ္တဓာတ်တွေကိုပို့ပြီးမှနှဆိုင်စေကြရအောင်အားလုံးကဒီမှာဆုမတောင်းတဲ့သူမရှိဘူးလုံးဝဆိတ်ချတယ်ကျွန်တော်ဆုမတောင်းသူမျိုးအကလုံးဆုတောင်းကျွန်တော်တို့ဆုတောင်းခြင်းကိုတာ၍နှဆိုင်စေကြရအောင်အလိုတော်ကိုသိခြင်းသခင်ဖျားရဲ့နိလန်တိုင်းကျွန်တော်ဆုတောင်းရအောင်ကြည်ထွားကြရအောင်နှဆိုင်ကြရအောင်ဆိုကျွန်တော်တို့ musician တွေအတူတကွနောက်ဆုံးနော်ယေရှုတာလင်အရာခသိန်းဖြစ်တယ်မရှိမဖြစ်ကသခင်ယေရှုပဲဖြစ်တယ်သခင်ယေရှုကအမိပြုခြင်းဖြစ်တယ်ဒီသခြင်းလေးနဲ့ကျွန်တော်အတူတကွဆုတောင်းကြမယ်သူပြင်ဆင်နေတဲ့အချိန်မှာကျွန်တော်တို့ရဲ့နှလုံးသားတည်တည်လေးကျွန်တော်ပြန်လဲပြီးမှဆင်ခြင်ရအောင်ကျွန်တော်ရဲ့လွဲမှားစွာလို့ပြောမလားဒါမှမဟုတ်ကျွန်တော်ကိုယ့်ရဲ့ motive ကိုယ့်ရဲ့ selfish desire selfish motives နော်ကိုယ့်ရဲ့ကာမဂုဏ်ခံစားနိုင်ဖို့ရန်အတွက်ကြီးရွယ်ပြီးမှဆုတောင်းမိခဲ့တဲ့အရာတွေတပြန်လည်ပြီးမှဘုရားသခင်ရဲ့နှိုးစော်လို့ပေါ်ပြတဲ့ဆိုရင်အပြစ်ကိုဝန်ချပြီးတော့ဘုရားသခင်ကိုတောင်းပန်ရအောင်ကိုယ့်ရဲ့အတ္တကိုဖြစ်စေချင်တာဖြစ်ဖို့ကိုမြင်ချင်တာမြင်ရဖို့ရန်အတွက်အတ္တကြီးစွာနဲ့ဘုရားသခင်နိုင်ငံတော်အတွက်ဆိုရဲကောင်းစဉ်ဖြစ်ကောင်းဖြစ်မယ်လူတွေကယ်တင်ခြင်းရဖို့ဆိုရဲကောင်းစဉ်ဖြစ်ကောင်းဖြစ်မယ်ဘလို့ကောင်းစဉ်နဲ့ဖြစ်ဖြစ်တကယ်ဆုတောင်းတဲ့သူရဲ့နှလုံးသားထဲမှာကျွန်တော်ရဲ့နှလုံးသားထဲမှာကျွန်တော်ရဲ့เทมาเนียอยู่ในเนี่ยยาก็จรโทมัตตาเลยงาหม่ําเลยโทมัตตาเลยงาจีเน่เมโทมัตตาเลยสุดะกูอัตวะกูมูดีพี่รอมาล้วมาสวนเนี่ยกูเยกามกုံอัตวะก้าวหน้าดิสุตองเนี่ยสวนတော့มาไอ้ห่าก็มั่นเตบูบ่หมอเตบูสรอกกูสินชินยอกทีนี้ก็จรเฉิงอยู่พี่มาตะคะขณะหลอกพยาธิแค่แท้มาจรสุตอง